ကိုဗစ်ကပ်ရောဂါကာလမြန်မာနိုင်ငံတဝန်ကျောင်းတွေပိတ်ထားရချိန်မှာကျောင်းသားတွေပညာသင်ယူခွင့်မဆုံးရှုံးအောင်ပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေပြင်ဆင်နေပေမဲ့အခက်အခဲတွေလည်းကြုံနေရတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအိတ်တနာထုံးပါကိုဗစ်ကပ်ရောဂါကြောင့်တက္ကသိုလ်တွေစောင့်မီးဝဲဖြစ်ဆိုနေစဉ်အတွင်းမှာပဲပိတ်လိုက်ရသလိုအခြေခံပညာကျောင်းတွေကိုလည်းပိတ်ထားရပါတယ်ဒီလိုကျောင်းတွေပိတ်ထားရတဲ့အချိန်မှာအခြေခံပညာအဆင့်ကျောင်းသားတွေအတွက်online ရုပ်မြင်သံကြားနဲ့ radio တို့ကနေတဆင့်တင်ကြားနိုင်ဖို့ပြင်ဆင်နေပြီးအစောဆုံးဒီလလယ်လောက်မှာစတင်နိုင်ဖို့မျှော်လင့်ထားကြောင်းလဲအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းက VOE ကိုပြောထားပါဗျ။အလားတူတက္ကသိုလ်ကျောင်းသားတွေအတွက်လဲကျောင်းတွေပိတ်ထားရချိန်မှာ online offline တင်ကြားနိုင်ရေးပြင်ဆင်နေပါဗျ။ဒါပေမဲ့လဲကျောင်းသားတွေကိုကွန်ပျူတာနဲ့သင်ယူနိုင်ဖို့သင်ခန်းစာတွေကိုရိုက်ကူးတဲ့လုပ်ငန်းဟာကက်ယောဂတကြောပြန်ကြုံရတာကြောင့်ရပ်ထားရတယ်လို့အဆင့်မြင့်ပညာဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာသိန်းဝင်းကပြောပါဗျ။
online ကကျွန်တော်တို့ first wave အနေနဲ့ရန်ကုန်ပညာရေးတက္ကသိုလ်နဲ့ပညာရေးကောလိပ်တွေအတွက်ဒီ powerpoint တို့ video file တို့ပါတို့ရန်ကုန်ပညာရေးကောလိပ်မှာရိုက်တယ်ရိုက်ကူးတာဒီ second ဒီ transmission word rate မတက်လာခင်ဒီလောက်တယ်ခုခဏနားတာတယ်နားတာပြီမဲ့သက်ဆိုင်ရာဘာသာရေးဆရာဆရာမတွေကသူတို့ကြောင်းမှာသူတို့အိမ်မှာသူတို့သင်ကြားမဲ့ lecture notes တွေ powerpoint တွေပြုစုနေတယ်စီစဉ်နေတယ်တကယ်လို့ဒီinternet transmission ရောကြွားနေကျွန်တော်ရိုက်ကူးရေးပြန်ဆမှာခင်ဗျာကျွန်တော်ပထမဆုံးမျှော်မှန်းတာကျွန်တော် PPTT အောင်စင်းထွက်ပြီး PPTT ကို online နဲ့သင်ဖို့ကျွန်တော်တို့ကလေးတွေတောင်အကုန်အကြောင်းကြားပြီး local transmission ကြောင့်ကျက်သွားတာကျွန်တော်ဒီ covid ကင်းစင်သွားတယ်မဟုတ်ဘူး rate တော်တော်ရော့လာနေတာမှာ online ကလုပ်လို့ရတယ် online လုပ်တယ်ဆိုတာကလေးတွေက two device နဲ့ 1x1 တက်နိုင်လို့ရှိရင်ကျွန်တော်တို့ကအဆင်ပြေအခုမတက်နိုင်တဲ့အတွက်တချို့အကြောင်းတွေတောင် internet မရလို့ကျွန်တော်တို့ဒီစတေတောင်ဝယ်ထားပြီအကုန်လုံးရက်အတိအကျတော့ပြောလို့မရဘူးခက်ခဲမယ
် online offline သင်ကြားနိုင်မှုအတွက်ပညာရေးတက္ကသိုလ်နဲ့ပညာရေးကောလိပ်တွေကိုပထမဦးစားပေးရန်ကုန်တက္ကသိုလ်16ကျောင်းကိုဒုတိယဦးစားပေးဝိစာသိပ်ပံရိုးရိုးကျောင်းတွေကိုတတိယဦးစားပေးနည်းပညာတက္ကသိုလ်ကွန်ပျူတာတက္ကသိုလ်တွေကိုသတုထဦးစားပေးနဲ့အဝေးသင်တက္ကသိုလ်တွေကိုပြင်စမဦးစားပေးဆိုပြီး၅မျိုးခွဲပြီးဆောင်ရွက်နေတယ်လို့ဒေါက်တာသိန်းဝင်းကပြောပါတယ်ကက်ယောဂါကာလသွာလာလှုပ်ရှားမှုတွေကန့်သက်ထားပြီးလူစုလူဝေးရှောင်မှုလိုတာကြောင့် online ကိုအားထားလာရတဲ့အထက်ပညာရေးကဏ္ဍလည်းပါဝင်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာ internet online ကနေသင်ကြားပို့ချရမှာလိုအပ်ချက်တွေနဲ့စိန်ခေါ်မှုတွေရှိနေတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆိုင်းခိုင်မျိုးထွန်းကပြောပါတယ
်။ online လို့ပြောလာလို့ရှိရင်ကျွန်တော်တို့ကအဓိက internet ရရှိမှုလို့ now လက်ရှိမီရရှိမှုလို့ now အသုံးပြုနိုင်တဲ့ပါပါနော်စက်ကရိယာတို့နော် instrument တွေပေါ့ဒါဒီအပြည့်စုံလက်ရှိဖို့လိုတယ်လို့နောက်တစ်ခုကမှလည်းဆိုရင်အဲ့ဒီဟာနဲ့ကျောင်းဝင်ဖို့ family ဖို့ကလည်းရေးကြည့်တယ်ဒီဒီအချက်တွေပြည့်မှတော့ဒီပြင်ကြားရေးကတနိုင်ငံလုံးလွှမ်းခြုံတဲ့ပြင်ကြားရေးဖြစ်မှာပေါ့ပြင်ကြားရေးမှာလွှမ်းခြုံပြီးတော့ဖြစ်နိုင်ဖို့တော့မလွယ်ပါဘူးကျွန်တော်တို့တခြားအကြောင်းတော့မပြောတတ်ပါဘူးကျွန်တော်တို့တက္ကသိုလ်ပေါ့နိုင်ငံရန်ကုန်နိုင်ငံခြားပါတက္ကသိုလ်မှာတချို့သောဌာနတွေကဒီစာပေးလုပ်ကြည့်တာအဲကျောင်းသားအများစုကတော့ဘာလဲဆိုတော့ online နဲ့သင်တန်းလုပ်တာဦးသိစိတ်မပါချင်ကြဘူးပေါ့နော်သူကဒီ classroom teaching environment တွေတော့ပွားချင်တဲ့သဘောကိုတွေ့ရတယ်နော်ဒီလိုပြီးတော့ရှိပါတယ်ဟုတ်
မကြာသေးခင်ကပဲကမ္ဘာ့ဘဏ်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံအပါအဝင်အရှေ့အာရှပစိဖိတ်နိုင်ငံတွေမှာကက်ယောဂါကြောင့်စာသင်နှစ် 3.8 ရာခိုင်နှုန်းဆုံးရှုံးနေရကြောင်းဖော်ပြထားပါတယ်။ကက်ယောဂါကြောင့်ဆင်းရဲတဲ့မိသားစုတွေမှာပညာရေး၊ကျန်းမာရေး၊အလို့အကိုင်နဲ့ဗန္နာရေးအရာနည်းနာဆုံးရှုံးမှုတွေကြီးမားနိုင်သလိုဆင်းရဲမွဲတင်မှုနဲ့ကြုံရမယ့်အန္တရာယ်ရှိနေတယ်လို့လည်းသတိပေးထားပါတယ်ရှင်။ကျွန်မအင်တနာထွန်မှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။